နိုင်ငံတော်သမ္မတဦးဝင်းမြင့်ကရခိုင်ပြည်နယ်အေးချမ်းတည်ငြိမ်ရေးကိုကြိုးပမ်းနေတယ်လို့ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးစုံတွေနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုဆောင်ရွက်နေတယ်လို့ဒီနေ့ကြရောက်တဲ့ရခိုင်ပြည်နယ်နေ့အတွက်ပေးပို့တဲ့တဝန်လွှာမှာထည့်သွင်းပြောကြားခဲ့ပါတယ်။အဲ့ဒီတဝန်လွှာမှာပြည်နယ်တည်ငြိမ်အေးချမ်းရေးကိုဆောင်ရွက်နေတယ်လို့ပြောထားပေမဲ့တမတော်နဲ့ရခိုင်တပ်တော် AA တို့ကြားတိုက်ပွဲတွေရစဲရေးနဲ့ပတ်သက်ပြီးအစိုးရဘက်ကအကောင့်ထည့်ဖို့ဆောင်ရွက်ချက်တွေကိုအကျယ်တဝန့်ပြောထားတာမရှိပါဘူး။ဖွံ့ဖြိုးရေးလုပ်ငန်းဆောင်ရွက်မှုတွေကိုသာအဓိကထားပြောထားပါတယ်။အဲ့ဒီလုပ်ငန်းတွေထဲမှာကြောက်ဖြူအထူးစီးပွားရေးဆောင်နဲ့ရေနက်စိတ်ကန်စီမံကိန်း၊ကညင်ချောင်းစီးပွားရေးဆောင်စီမံကိန်း၊ကလတ်တံမြက်ဗတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းတွေကိုအကောင့်ထည့်ဖို့နေတယ်လို့ဆိုပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းဟာဒေသဖွံ့ဖြိုးတိုးတက်ရေးစီမံကိန်းလို့ပြောလို့ရလောက်အောင်ဒေသခံတွေအတွက်ထိရောက်တဲ့အစီအမံနဲ့ဆောင်ရွက်ထားတာမရှိဘူးလို့ကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးရေးအသင်းကဦးထွန်းကြည်ကပြောပါတယ်
။ကြောက်ဖြူအထူးစီးပွားရေးဆောင်တို့ဟာမျိုးတွေကတကယ်ဟိုဒေသဖွံ့ဖြိုးရေး project တွေမဟုတ်ပါဘူး။အဲ့ဒါကသူရဖွံ့ဖြိုးရေးပဲဖြစ်တယ်။ဒေသခံတွေဖွံ့ဖြိုးလာလောက်အောင်လေဘာမှအစီအမံတွေလက်ရှိချင်းနေရှိမနေဘူးပေါ့။နောက်တစ်ခုကဒါလည်းလက်ရှိချင်းမှာဟိုစတဲ့ account ပေါ်နိုင်တဲ့အဆင့်လည်းမရှိဘူး။အဲ့တော့ရခိုင်ပြည်မှာပကတိရှိနေဖို့ဒီနေ့ရခိုင်ပြည်နယ်နေ့မှာဖြစ်နေတာကလူတွေအများကြီးအသက်ခံနေရတယ်။ဘုံတွေကျနေတယ်တိုက်ပွဲတွေဖြစ်နေတယ်ဒီလောက်ပဲကျွန်တော်တို့ကတွေ့နေရတယ်ပေါ့နော်။တကယ်တော့ရခိုင်တွေဒီလောက်ပြေပတ်ထွက်ပြီးတော့အလောက်တွေလောက်တွေကြာရတာရခိုင်ပြည်ကိုပြန်လာပြီးတော့ဒီနေ့ရခိုင်ပြည်မှာအရှေ့ရှားလောက်မဲ့အလောက်ကန်အခွင့်လန်းတွေရခိုင်မှာဘာမှမရှိပါဘူး
။ဦးထွန်းကြည်တို့အသင်းဟာကြောက်ဖြူအထူးစီးပွားရေးဆောင်တိစောက်ပြီးနောက်ပိုင်းဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုလေ့လာပြီးတော့အစီအခံစာတွေထုတ်ပြန်နေတဲ့အဖွဲ့ပါ။သမရရဲ့ဒီနေ့တဝန်လွှာထဲမှာရခိုင်ပြည်နယ်အတွင်းမြို့နယ်18မြို့နယ်ရှိတဲ့အနက်16မြို့နယ်ကိုနိုင်ငံတော်ဓာတ်အားစနစ်ကနေလျှက်စစ်ဓာတ်အားပေးနိုင်ခဲ့ပြီးကြံရှိနေတဲ့မန်အောင်မြို့နယ်မှာလျှက်စစ်ဓာတ်အားရရှိရေးအတွက်ဆိုလာဒီဇယ်နဲ့စွမ်းအင်တူလာမှုစနစ်ဓာတ်အားပေးဆက်ရုံတိစောက်ရေးစီမံကိန်းကိုအကောင့်ထည့်ဖို့နေပြီလို့ပြောထားပါတယ်။အဲ့ဒီစီမံကိန်းပထမပိုင်းကနေဒီလာတဲ့မြို့ပေါ်ရက်ကွက်၅ခုနဲ့ကျေးရွာ၃ရွာကိုမီးပေးနိုင်တော့မယ်လို့ပြောပါတယ်။ဒါအပြင်ရန်ကုန်စစ်ထွေကားလမ်းမပေါ်မြေပုံမင်းပြားလမ်းမပေါ်နဲ့မင်းဘူးအန်စစ်ထွေလမ်းမပေါ်တွေမှာတံတားတွေတိစောက်တာနဲ့အစ်စ်မြင့်တင်တာတွေလှုပ်ဆောင်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါတွေဟာအစိုးရကဝန်ဆောင်မှုပေးရမယ်အခြေခံကိစ္စရပ်တွေဖြစ်တယ်လို့ဒေသဆိုင်ရာလွှတ်တော်ကိုစလေတွေကဆိုပါတယ်။လက်တွေ့မြေပြင်မှာတော့ဒီလိုဒေသဖွံ့ဖြိုးတိုးတက်ရေးကိစ္စတွေမှာလိုအပ်ချက်တွေရှိတယ်ဆိုတာကိုကိုစလေတအူးအနေနဲ့တင်ပြတာတော့မရရှိခဲ့တဲ့အခြေအနေတွေရှိတယ်လို့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုစလေဒေါ်ထုမေကပြောပါတယ်
။ဒါပေမဲ့တကယ်တမ်းလက်တွေမှာဟိုမှာကျမရဲ့မဲဆန္ဒနဲ့အခြေခံပြီးပြောရမယ်ဆိုလို့ရှိရင်ကြောက်နေမော်လန်တပိုင်းကိုသာပြောမယ်ဆိုလို့ရှိရင်25မိုင်ကျော်ရှိတယ်ထင်ပါအဲ့လန်ကကြောက်နေမော်ရန်ပြဲလန်ကတစ်နှစ်မှာတမိုင်နှုံးနဲ့တောင်မှနေပြီးတော့ကျမတို့ဒီကတ်တရာတို့မကွန်ကရစ်လည်းမခင်းနိုင်ဘူးဆိုတော့ဒီမှာဒီ25မိုင်လန်ဒန်လန်ကိုတောင်မှမြေသားလွှတ်တော်မှာမေးခွန်းမေးတာတောင်မှ25နှစ်တောင်ရမလို့ဖြစ်နေတယ်။ဒါကြောင့်မလို့ဖွံ့ဖြိုးတိုးတက်မှုဆိုတော့ကျမမြို့နယ်တွေကလန်ဒန်လန်ကိုတောင်းတာတောင်မှ25နှစ်တော့ကြာအောင်မှာဖြစ်ပါတယ
်။ဒေါ်ထုမေဟာအန်းနဲ့ရန်ပြဲမြို့နယ်တွေကိုကိုစားပြုတဲ့အမျိုးသားလွှတ်တော်ကိုစလဲပါလက်ရှိမှာတော့ရခိုင်တပ်တော် AA နဲ့အစိုးရတပ်မတော်တို့ရဲ့တစ်နှစ်ကြာတိုက်ပွဲတွေကြောင့်စစ်ရှောင်တသိန်းနီးပါးရှိနေပါပြီ။ဒီဒုက္ခသည်တွေအပေါ်အစိုးရကဥပိ္ပခါပြုလွန်းတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုစလဲဥဖေတန်းကပြောပါတယ်
။စစ်ပွဲတွေဖြစ်တာနဲ့ဒုက္ခတွေသိမ်းရှိရောရှိနေပြီ။အဲဒီပုံမှာလည်းအစိုးရကဥပိ္ပခါပြုလွန်းတယ်လို့ကျွန်တော်မြင်တယ်။အကူအညီဆောက်ပါမပေးဘူးပေါ့နော်။ဒီ NGO ဖွဲ့စည်းတွေ CSO ဖွဲ့စည်းတွေအစိုးရနိုင်နေအတူအနဲ့သူကောက်ပြီးတော့ထောက်ပံ့တော့ဖို့ကြိုးစားတာတွေကိုတောင်းမှအဒါခွင့်မပြုတာတွေလည်းရှိတယ်။အဲဒါဟာမဖြစ်သင့်ဘူးလို့ကျွန်တော်ကမြင်တယ်။ဒါတော့ဘာပြောပြောဒါရှေးဘေးစိတ်ဆံတင်းနေတဲ့ပြည်သူတွေကိုကူစားပေးဖို့တောင်းဟာအစိုးရမှတောင်းဝန်ရှိပါတယ်။
မြန်မာနိုင်ငံမှာချင်းပြည်နယ်ပြီးရင်ဖွံ့ဖြိုးမှုအ ਨੇ ဆုံးပြည်နယ်ဟာရခိုင်ပြည်နယ်ပါဖွံ့ဖြိုးမှုမရှိတဲ့ဒီလိုပြည်နယ်တွေအတွက်ဖွံ့ဖြိုးတိုးတက်မှုမြန်ဆန်စေဖို့ဗဟုအစိုးရကပြည်နယ်အစိုးရတွေထံအာဏာခွဲဝင်မှုအပြည့်အဝပေးဖို့လိုအပ်တယ်လို့ထောက်ပြကြပါတယ်ဖွံ့ဖြိုးမှုနည်းပါးပြီးနည်းမြေတည်ငြိမ်မှုမရှိလို့လူဦးရေတသိန်းနီးပါးဆစ်ဆောင်ဘဝရောက်ရှိနေတဲ့ရခိုင်ပြည်နယ်အတွက်ဦးစားပေးဆောင်ရွက်ရမယ့်ကိစ္စဟာတည်ငြိမ်အေးချမ်းမှုရှိဖို့ဖြစ်ပြီးအဲ့ဒီကိစ္စကိုအစိုးရအနေနဲ့ထိထိရောက်ရောက်အရင်ဆုံးအကောင့်ထဲပေါ်တဲ့နယ်လို့လည်းပြောကြပါရဲ့ရှင်ကျမဝေမာထွန်းပါ